စ္စရေးနဲ့ပါလက်စတိုင်းကြား၃ရက်ကြာယာယီအပြစ်ခတ်ရစမှုတက်တန်းကုန်ဆုံးပြီးတဲ့နောက်တောက်ကြနေမှာတော့ဟာမတ်စ်ဘက်ကအစ္စရေးကိုဒုံးကျည်တွေနဲ့ပြစ်ခတ်မှုတွေပြန်ဆတယ်လို့ပဲအစ္စရေးဘက်ကလည်းဂါဇာကိုလေကြောင်းတက်ခိုက်မှုတွေပြန်လုပ်လာပါတယ်။၃ရက်ကြာယာယီအပြစ်ရမှုကိုတက်တန်းထတ်တူးဖို့စနစ်ဝဲဟာမအောင်မမြင်ဖြစ်ခဲ့ရပြီးတော့တိုက်ပွဲတွေပြန်ဖြစ်လာတာဖြစ်ပါတယ်။အစ္စရေးတိုက်လေယာဉ်တွေရဲ့ဘုံကျဲတက်ခိုက်မှုကြောင့်ဂါဇာပေါ်မှာမိဂိုလုံးကြီးမြင်တွေ့ကြရတယ်လို့ပဲဟာမတ်စ်ဘက်ကလည်းအစ္စရေးကိုဒုံးကျည်ဒါဇင်နဲ့ချီပြီးတော့ပြစ်ခတ်တက်ခိုက်မှုတွေလုပ်ပါတယ်။ယာယီပြစ်ခတ်ရစေးမရခင်ပြီးခဲ့တဲ့အပြန်လှန်တိုက်ပွဲတွေအတွက်မှာတလကြာပြီးတော့လူပေါင်း 2,000 နီးပါးသေဆုံးခဲ့ရပါတယ်။ပြစ်ခတ်ရစေးတတန်းတိုးဖို့အတွက်အီဂျစ်နိုင်ငံတွင်စနစ်ဝဲမအောင်မြင်ဘဲနဲ့အကြမ်းဖက်မှုတွေပြန်လည်ဖြစ်လာတဲ့အပေါ်မှာအလွန်ပဲစိတ်ပျက်ရတယ်လို့ကုလသမဂ္ဂတွေးမှုချုပ်ဘန်ကီမွန်ကပြောပါရတယ်။အီဂျစ်ကတော့ဒီစနစ်ဝဲဟာတိုးတက်မှုတွေရှိခဲ့တယ်လို့ဆိုပြီးတော့အပြစ်ခတ်ရစေးရေးသိရဖို့အတွက်တိုက်တွန်းနေပါတယ်။ဒါပေမဲ့လည်းအစ္စရေးဘက်ကသူ့ရဲ့ကုစရေးအဖွဲ့ကိုတောက်ကြနေမှာပဲပြန်ရုပ်သွားပါတယ်။ဟာမတ်စ်ဘက်ကဒုံးကျည်တိုက်ခိုက်မှုတွေလှုပ်လာတာကြောင့်ဒီလိုမျိုးတိုက်ခိုက်မှုတွေရှိနေသေးတယ်တော့ပါလက်စတိုင်းရဲ့သူတို့ဆွေးနွေးမှာမဟုတ်ဘူးဆိုပြီးတော့အစ္စရေးဘက်ကပြောဆိုပါတယ်ခင်ဗျာ